အမေရိကန်သမ္မတတော်နဲ့ထရမ်ရဲ့ရွေးကောက်ပွဲမဲဆွဲစည်းရုံးရဲ့အဖွဲ့မန်နေဂျာဟောင်းပေါ်လ်မန်နဖို့ကအထူးစုံစမ်းစစ်ဆေးရမှုရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုမှာပူပေါင်းလှုပ်ဆောင်မှုသဘောတူလိုက်ပါတယ်။မစ္စတာမူလာက2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ရဲ့ကြားဝင်နောက်ဆက်မှုအကြောင်းစုံစမ်းနေတာပါ။ပေါ်လ်မန်နဖို့ကယူကရိန်းနိုင်ငံမှာနိုင်ငံရေးအတိုင်ပင်ခံအဖြစ်လောက်ကန်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ရင်ဆိုင်နေရတဲ့ဆွေးချက်တွေမှာအဖြစ်ရှိကြောင်းဝန်ခံလိုက်ပြီးပိုကြီးမားတဲ့ပြစ်ဒဏ်ချမှတ်ခံရနိုင်တဲ့ဒုတိယတရားစီစဉ်မှုကိုရှောင်ဖို့အတွက်ပူပေါင်းလှုပ်ဆောင်မှုအခုလိုသဘောတူလိုက်တာပါ။မန်နဖို့အနေနဲ့စုံစမ်းစစ်ဆေးရမှုတွေကိုသမ္မတဒေါ်နယ်ထရမ့်နဲ့သူ့ရဲ့မဲဆွယ်စည်းရုံးမှုတွေနဲ့ပတ်သက်ပြီးဘလို့တိကျတဲ့တင်အချက်လက်တွေကိုပေးမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒါပေမဲ့လည်းပြိုင်ဖက်သမ္မတလောင်းဟီလာရီကလင်တန်ကိုထိခိုက်နစ်နာစေမဲ့တင်အချက်လက်တွေရှိထားတယ်ဆိုတော့ရုရှားရှင်းနေတဲ့ဦးနဲ့ထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့အရာရှိတို့2016ခုနှစ်ကထရမ့်တာဝါမှာတွေ့ဆုံခဲ့ကြတာမှာမန်နဖို့လည်းသူ့အပါအဝင်မှာမစ္စတာမန်နဖို့ဟာဗာဂျီးနီးယားပြည်နယ်ကတရားစီရင်ရေးဆိုင်မှုတစ်ခုကနေဘဏ္ဍာငွေကြေးဆိုင်ရာဆွဲချက်ရှိခုအတွက်အပြည့်ရှိကြောင်းပြီးခဲ့တဲ့လကပဲဆုံးဖြတ်ခံရပြီးထောင်ဒဏ်9နှစ်ကနေ10နှစ်အထိကြာခံရမယ့်အရေးနဲ့ရင်ဆိုင်နေရပါတယ်။